들어 드러로 굉장히 배신 굉장히 로맨 신이 제자 준비자고 아니 마 그럼 그럼 어금 살아 있잖아가 이게 이제 바이 마 가베 드린 털라라 저로 대자로 뒤면은 없이 되고 디 니뉴도 대나 누나 공시 존에시에가 니비로 KIO 그쯤 보이네 저로 SSBB SSC 샴푸에 터네 소리 일단 드린 털라와 그러나 이렇게 루냐 라 KIO 네 SSBB SSC 존에시에가 터도하게 예 존에시에 시에라라 얼루냐 필라네 말이죠
저놈 미냐로 얼루 피내네 라라 시바레 ဖြစ်နိုင်တဲ့အလားအလာရှိတယ်ဆိုတော့အခုကဝါဖွဲ့ဥဆောင်တဲ့ကျွန်တော်တို့ဒီလူစုနိုင်ငံရေးဆွေးနွေးဖွဲ့ဆိုတဲ့အထက်မှာသူကပါဝင်လိုက်တာပေါ့ပါဝင်လိုက်တဲ့အခါကျတော့သူအနေနဲ့ အန်စီနဲ့မတူတဲ့လမ်းကြောင်းတစ်ခုသွားတော့မယ်လို့သူကျင်ညာလိုက်တဲ့အခါကျတော့မွန်ပြည်တပ်ပါတီနဲ့ပြည်ပါတီကပါလို့မရဒါပေမဲ့ခုနကပြောတဲ့ကျွန်တော်တို့ဒီ သူတို့ကမလွဲမသိသူတို့ဘဝအရသူတို့ကဒီဘက်ကပြတ်တက်တက်ရမယ်အနေထားရှိတယ်အဲ့ဒီကကြတော့စင်ကောင်းတရားကဗမာပြည်မှာကျွန်တော်တို့တောင်ချမ်းမြောက်ချမ်းဆိုတဲ့ပြဿနာပေါ်လာခုမြောက်ချမ်းအဖွဲ့တွေကကျွန်တော်အန်စီနဲ့မတူတဲ့လမ်းကြောင်းရှောက်မယ်နောက်တစ်ခုကသူတို့သူတို့ကဒီဆက်လက်ပြီးတော့သူတို့ကဒီဇူဝနဲ့တည်တံ့ဆွေးနွေးမယ်ဆိုတဲ့သဘောထားတွေဖြစ်လာတာအဲ့လိုဖြစ်လာတဲ့အခါကြတော့ တောင်ပိုင်းကကြတော့အခုအဓိကအဖြစ်တော့ဒီ၅ဖွဲ့လို့ဆိုပေမဲ့အဓိကနှစ်ဖွဲ့ဖွဲ့အဲဒီတော့ဒီမွန်ပြည်တဲ့နဲ့ကရင်ပါတီကြတော့သူကယူအန်အက်စီနဲ့တောက်လျှောက်သူကပါဝင်လာတဲ့အဖွဲ့အစည်းဖြစ်တယ်နောက်ပြီးတော့စီးလှုပ်ရှားမှုလည်းတောင်ပိုင်းမှာသိမှရှိတဲ့အချိန်ကြတော့သူကတော့ယူအန်အက်စီနဲ့ဆက်ရက်တည်မှာသဘောရှိပါတယ်အဲ့တော့ဗမာပြည်မှာဝါအဖွဲ့ဥဆောင်တဲ့အဖွဲ့ဥဆောင် အစီလက်မှတ်ထိုးမဲ့သဘောရှိပါတယ်အဲ့တော့လက်မှတ်ထိုးရဲ့အဖွဲ့နှစ်ဖွဲ့ဟာတောင်ကြမ်းမြောက်ချမ်းဆိုတာမျိုးဖြစ်လာနိုင်နေအလားလာရှိတဲ့အတွက်ဒါကတော့ဉာဏ်ဉာဏ်ရည်တော့ကျွန်တော်တို့စိတ်ကောင်းစရာအနေထားလို့ကျွန်တော်မြင်ပါတယ်
ဘာဖြစ်လို့သဘောကျလို့လဲ
ကျွန်တော်ကတော့အဲ့ဒါလို့မမြင်သေးဘူးဘာဖြစ်လို့လဲဆိုတော့အခုဒီဟိုဒီဝါအဖွဲ့ဥဆောင်မှုတော့ကျင်းပတဲ့အဖွဲ့အစည်းအဝေးကပထမဆုံးကျင်းမှုသူရှိမှဟိုဒီကျင်းလုပ်ထားတယ်အဲ့သူရှိမှလုတ်ထားတဲ့ဥစ္စာကဒါသူတို့ခေါ်တော့တတိယအချိန်ပေါ့နော်အဲ့တတိယအချိန်မှာကလေးကစပြီးတော့ကြီးညာလိုက်ပြီ NCA လမ်းကြောင်းကိုမတော်ဘူး NCA စာချုပ်ရဲ့ဒီအပြစ်အနာစာတွေကိုသူတို့ကထုတ်ဖော်ပြောဆိုတယ်ပြောဆိုတဲ့ခါကျတော့အဲ့ဒီအချိန်ကလေးကဒီခုနကတော့ KIA နဲ့ SSC နဲ့ကဟိုလက်မှတ်ထိုးပြီးတော့မှထုတ်ပြန်ကြီးညာချက်တွေမှာပါထားပြီးသားအဲ့လိုမျိုးပါသွားတဲ့အတွက်ကြောင့်မလို့ UFC အဖွဲ့ကအဲ DBN သူကဖွဲ့ထားတာရှိတယ်အစိုးရနဲ့ညှိတာအဲ့ဒီချိန်မှာသူတို့ DBN ကလည်းဒါအစိုးရနဲ့ပြန်ပြီးတော့ညှိရောညှိတဲ့အခါမှာအစိုးရဘက်ကလည်းလက်လက်ညှိုးနဲ့ဒါစကားတွေပြောတယ် DBN ကလည်းသူငိုတော့ကတောင်းဆိုထားတဲ့အချက်ကိုကျင်းနဲ့ပတ်သက်လို့ဆက်ဆွေးနွေးတာတွေရှိတယ်ရှိတော့အဲ့ဒီမှာအသံတွေထွက်လာတယ်အသံတွေဘာထွက်လာလဲဆိုတော့ UFC တစ်ဖွဲ့လုံးနဲ့ဖြစ်စီအဲဒါမဟုတ်အဖွဲ့တချို့တွေကဖြစ်စီ NC စာချုပ်မှာလက်မှတ်ထိုးရမယ်ဆိုတော့အနေအထားမျိုးဖြစ်လာတယ်အဲ့လိုဖြစ်လာတဲ့အစည်းအဝေးမှာကြေရမတက်မပါဘူးဒါပေမဲ့နောက်ပိုင်းမှာဒါကနော်ပြောရယ် UFC အထူးအစည်းအဝေးဆိုပြီးတော့မှအရေးပေါ်အစည်းအဝေးဆိုပြီးတော့မှသူခေါ်လိုက်တယ်ခေါ်ပြီးတော့မှကျွန်တော်လည်းအဲ KIA ပေါ့နော်ကျွန်တော်တို့လည်းဒီ NCA လမ်းကြောင်းအတိုင်းပါပဲဆိုပြီးတော့မှတခါသူပြန်ပြီးတော့မှသူဝင်လာတယ်ပြန်ဝင်လာတယ်ဝင်လာတဲ့ခါကျတော့သူ့အနေထားကအခုလောလောဆယ်ဘယ်လိုဖြစ်နေသလဲဆိုတော့ကိုမှ NCA လမ်းကြောင်းထဲမှာမပါတော့ဘူးဆိုတဲ့စီမှာလည်းသူကထုတ်ပြန်ချက်တွေမှာလည်းအတူတူပါတယ်ဒီဘက်က NCA နဲ့သွားမယ်ဆိုတဲ့စီမှာလည်းဝင်ပြီးတော့သူကပါမိရတာဖြစ်နေပါနေတယ်အဲ့တော့အခုကျွန်တော်ပြောချင်တဲ့သဘောကအခုနောက်ဆုံးအစည်းအဝေးပေါ့နော်ဝါအဖွဲ့ကထုတ်ပြန်ကြီးညာလိုက်တဲ့ကြီးညာချက်တွေထဲမှာသူပါဝင်နေဆိုပေမဲ့သူတစ်ဖွဲ့ချင်းနေနဲ့သူရဲ့ရည်တည်ချက်ကိုပြပြတသားပြောတာအခုတည်းကကျွန်တော်တို့မကြားရသေးဘူးတယောက်မှထုတ်ပေါ်ပြောတာမရှိသေးဘူးမရှိသေးဘူးဆိုတဲ့ခါကျတော့ဒီ UNSC ရဲ့အလားအလာ KAO ရဲ့ဆက်ပြီးတော့ရည်တည်မဲ့အလားအလာကကျွန်တော်ရုပ်တရက်ပြောလို့မနိုင်သေးဘူ
းဟုတ်ဒါပေမဲ့အခုဟိုအဲ့လိုပြပြတသားမရှိသေးဘူးဆိုရင်ဒီဘက်မှကြောက်တော့ခုနကလို့ဒီလူရဲ့စီကောင်းဆောင်တဲ့ဟလား NC ပြင်ပလမ်းကြောင်းကသွားမယ်ဆိုတဲ့ခုနှစ်ဖွဲ့ဒီဝန်ရရှိနေပြီဒီဘက်မှလည်း NC ရသွားမယ်ဆိုတဲ့အဖွဲ့ UNSC ကရှိနေပြီတခါ NC အပေါ်မှာဟလာဒီနစရိယာစုပင်လုံမဲ့ဖြစ်ဖြစ်ညီငယ်လေးလုပ်ငန်းရှင်တွေဖြစ်ဖြစ်ဒီအပေါ်မှာတက်ရဲ့သဘောထားဒါလည်းတစ်ခုရှိတယ်ဆိုတော့ကျွန်တော်ကစဉ်းစားကြည့်တာက NC လမ်းကြောင်းအပြင်ပါသွားမယ်သူတို့ကလည်းညီငယ်လေးအတွက်သွားတယ်လို့ပြောတာပါပဲ NC ပြင်ကသွားတယ်ညီငယ်လေးလူညီငယ်လေးအတွက်သွားတယ်လို့ပြောတာပါပဲနှိကြပါအောင်လားစုံမှတ်တစ်ခုခုရှိကြပါအောင်လားရှိနိုင်ပါလေလား
ကျွန်တော်တို့ကတော့ရှိဖို့လိုအပ်တယ်လို့ကျွန်တော်ပြောချင်တာတကယ်ကဝမ်းဖွဲ့ရဲ့သူတို့စကမ်းကိုကျွန်တော်ဖတ်ကြည့်တဲ့အခါကျတော့လေတကယ်ကတော့သူကဒီဒေါ်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုနဲ့ NCA ရဲ့အာဏာချက်တွေ NCA ဖြစ်စဉ်အတွင်းမှာတိုက်ပွဲတွေဖြစ်တာတွေဆက်ဖြစ်နေတာတွေဟော NCA မလုံလောက်တဲ့အကြောင်းသူတို့ကအဲ့ဒါအဓိကပြောတာပါဒါနဲ့သွားမယ်တစ်ဖက်ကလည်းပါဆိုတော့ဒေါ်ဆန်းစုကြည်ခေါင်းဆောင်နဲ့၂၁ရာစုပင်လုံးညီငယ်အစီအစဉ်ကိုသူတို့ပါဝင်မယ်ဆိုတဲ့သဘောထားရှိအဲ့တော့ဆိုတော့ကသူက NCA နဲ့ပတ်သက်လို့ခေါင်းတက်ပြီးတော့မတူတဲ့လမ်းကြောင်းလို့ပြောပေမဲ့တကယ်သွားမဲ့အခြေခံတွေကတိတ်ပြီးတော့မကွာထားပါဘူး။အဲ့ဒီခါကျတော့ဒီကိစ္စတွေမှာခုနလိုကျွန်တော်အနေနဲ့ဆိုတာဒီလက်မမထိုးရသေးတဲ့အခွက်တွေတဲမှာကျွန်တော်တို့ဒီ UNFC နဲ့ပတ်သက်နေတဲ့အခွက်၅ခွက်နောက်ဒီဘက်ကဝါအခွက်ကောင်းဆောင်တဲ့ခုနှစ်ခွက်အဲ့ဒါတွေနဲ့တစ်ခွက်ချင်းဆွေးနွေးပြီးတဲ့အခါအားလုံးနဲ့ဥမင်လင်းလင်းဆွေးနွေးပြီးတော့ဆိုလိုတာက NC frame နဲ့လွန်တဲ့ခြေလမ်းမျိုးထိအလွန်ကျွန်ရောက်မသွားဖို့အတွက်ထင်းထင်းနဲ့စီဝေးပြရတယ်ဒီနိုင်မှုတခုလုံးတင်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ာ။စုံမှတ်ရှိနိုင်ပါဦးမလား
။ကျွန်တော်ထင်တယ်စုံမှတ်ကတော့ရှိမှာပဲ။ဘာဖြစ်လို့လဲဆိုတော့အခုလက်ရှိတက်လာတဲ့အစိုးရကဒီငင်းငန်းရေးကိုသူနှစ်ပေါင်းများစွာကတည်းကပေါ့နော်။သူကန်ဆွဲလာတဲ့မူဝါဒအနေနဲ့ပြည်သူချာကိုလုံမှာပဲဆိုတော့ဟုတ်ပါတယ်။ဟိုကျွန်တော်တို့ရိုးရိုးလေးကြည့်လိုက်ရင်တော့ခက်တာပေါ့နော်။ဒီအင်အားစုတချို့ကကြာတော့ဥမာတတ်မတော်ပဲရှိမယ်။နောက်တိုင်းတဲ့အဖွဲ့တချို့ရှိမယ်။ဒါ NC လမ်းကြောင်းတိုင်းသွားမယ်။တစ်ဖက်ကဘဝအဖွဲ့ကလည်းလမ်းကြောင်းတိုင်းမသွားဘူးဆိုတော့ခက်တယ်လို့ထင်ရတယ်။ဒါပေမဲ့ငင်းငန်းရေးအောင်ယူရဲဆိုတဲ့ဥစ္စာကကျွန်တော်ထင်တယ်တစ်ခါတည်းမှာဒီထက်တောင်ခက်ကောင်းခက်နိုင်တယ်၊ရှုပ်ကောင်းရှုပ်နိုင်တယ်။ဒါပေမဲ့စုံမှတ်ကိုရောက်မှာပဲ။ညှိတဲ့နီးနာတွေကလည်းကျွန်တော်ထင်တယ်အမျိုးမျိုးပေါ်လာမှာပဲ။ဘာဖြစ်လို့လဲဆိုတော့ငင်းငန်းရေးကိုရအောင်ယူရဲဆိုပြီးတော့မှလက်ရှိအစိုးရကသူကကြွေးလဲကြွေးကြော်လဲကြိုးလဲကြိုးစားနေတယ်ဆိုတာဒါပြည်သူတွေလည်းသိတယ်နိုင်ငံတကာလည်းသိတော့စုံမှတ်ရောက်လာလိမ့်မယ်လို့ထင်ပါတယ်
။မဲစုံမှတ်ရောက်မှာဆိုရင်ဒီဘက်ကကြတော့လည်းပဲဒီဟိုဒီလောကပဲပြီးကြတဲ့ GISTN ပေါ့နော
်ဟုတ်ကဲ့
ဒီ Joint Implementation Coordinating Meeting လုပ်တယ် GISTN ဒီအဲ့ဒီ GISTN စီဝေးအပြီးမှာဒုတိယတက်မတော်ကဝန်ကြီးချုပ်ဒုတိယပို့ချုပ်မှုကြီးစိုးဝင်းကတရားဝင်ချုပ်ကိုပြောတာရှိ NCA ကိုပြင်တယ်ဘလို့နည်းနဲ့မှပြင်တာလည်းမခံနိုင်ဘူး NCA လမ်းကြောင်းအတိုင်းပဲသွားမယ်ဆိုတော့ကျွန်တော်ကတော့ကိုယ်တိုင်ကြားရတာမဟုတ်ဘူးဆိုတော့တတိယတက်မတော်ဖတ်ရတဲ့လောက်ကတော့နည်းနည်းတင်းနဲ့တင်းမာတဲ့လေတံမျိုးလေးကျွန်တော်လေအဲ့လိုမျိုးလေးဟိုအာယုံလေးကျွန်တော်ရရတယ်ပေါ့နော်ဒါသူတကယ်အဲ့ဒီအတိုင်းပြောတာလည်းအခုချိန်မှာဟုတ်ပါလိမ့်မယ်ကျွန်တော်ရတဲ့တတိယတက်မတော်ဟာကိုကျွန်တော်အာယုံရတာပေါ့နော်ဆိုတော့တပ်ဖက်က NC နဲ့ပတ်သက်တဲ့ဒီသဘောထားရှိနေတဲ့အချိန်မှာတပ်ဖက်ကခုနှစ်ဖွဲ့က NC တိုင်းမသွားဘူးဆိုတော့တက်နေရောဒီခုနပြောတဲ့ NCA လမ်းကြောင်းပြင်ပကသွားမယ်ဆိုတဲ့ခုနှစ်ဖွဲ့နဲ့ကြားရမှာရောတိစမှုနိစမှုစုံမှရှိနိုင်ပါဦးမလားဆရာ
ဒါပေမဲ့ဒီမှာလည်းကျွန်တော်အမြင်ကပြောရရင်တော့ဒုဗိုလ်ချုပ်မူကြီးစိုးဝင်းပြောတဲ့အချက်လက်ကနော်ဒေါန်ဆန်းစုကြည်ရဲ့သဘောထားနဲ့ကွာနေတယ်လို့ကျွန်တော်မြင်ရပါတယ်ပြီးခဲ့တဲ့28ရက်နေ့ကဒေါန်ဆန်းစုကြည်က UNFC ကတင်တဲ့ရှစ်ချက်ကိုဆွေးနွေးပြီးမှ NCA ကိုလက်မှတ်ထိုးကြမယ်ဆိုတဲ့ကိစ္စကိုဒေါန်ဆန်းစုကြည်ကမူရသဘောတူတယ်အဲ့တော့ဆက်ဆွေးနွေးဖို့အဲ့တော့ရှစ်ချက်ကလည်းဘာလဲဆိုတော့ NCA ဆွေးနွေးမှုမှာမလုံလောက်တဲ့အချက်ရှစ်ချက်ကို UNFC ကပြင်ပြထားတာအဲ့ဒါကိုသူတို့ကဒါတော့ပြင်းပြင်းနဲ့သဘောပေါက်ပြအဲ့ဒါကိုသူအဲ့ဒါကိုဆွေးနွေးပြီးတော့မှ NCA လက်မှတ်ထိုးတဲ့ကိစ္စကိုနံပါတ်6အနေနဲ့လုပ်မယ်လို့ပြောတဲ့ကိစ္စကိုဒေါန်ဆန်းစုကြည်မူရသဘောတူလိုက်တယ်ဆိုလို့ရှိရင်အခုဒီ
ဟို
ဒုချုပ်ပြောတဲ့စကားနဲ့အတော်လေးချင်းကွာတယ
်ဟုတ်ရှင်
ကျွန်တော်ကြတော့အဲ့လိုမမြင်ဘူးအခုခုနကတော့ကိုစိုးနိုင်ပြောသလိုပေါ့နော်တင်းပါတယ်လို့ပြောမယ်ဆိုရင်နှစ်ဖက်စလုံးပြောရမယ့်အနေထားဖြစ်နေတယ်နှစ်ဖက်စလုံးဆိုတာပထမဦးဆုံးစပြောတာကဒါဝါအဖွဲ့ဦးဆောင်တဲ့ဒါတပ်ပေါင်းစုကအရင်ဆုံးပြောတာ NC စာချုပ်ကိုတကယ်ကိုဟိုစိုးစိုးဝါဖြစ်အောင်ပြောတာအဲ့ဒီအဖွဲ့ဝင်တွေကဆိုတော့ဒါကလည်းအစွန်းတစ်ဖက်ပဲခုနကတော့တမ်မတော်ကပြောတဲ့ဟိုဘလူမတ်ကမဟုတ်ဘူးဆိုတာလဲငញ្ញန်းကြီးကိုသွားမယ်ဆိုရင်ဘလူမူပဲไก่ซွဲไก่ซွဲဘလူမူပဲရက်တီတာရက်တီတာညှိရမှာပဲငញ្ញန်းကြီးရကျင်တယ်ဆိုရင်တော့အဲ့ဒီနှစ်ဖက်စလုံးကဒါအလျှော့ပေးရမှာပဲဒီလိုပဲကျွန်တော်မြင်ပါ
တယ်ဆိုတော့တိတ်ကြခင်မဲ့ဒီ24ဆိုရင်ကျွန်တော်တို့21ရာစုပြင်လို့နေလာတယ်ဒုတိယအကြိမ်လာတော့မယ်ဒုတိယအကြိမ်ကပထမအကြိမ်တည်းဟလာပို့ပြီးတော့ဟိုပြည့်ပြည့်စုံစုံဆွေးနွေးကြမယ်ဆိုတော့မျိုးလေးပဲကျွန်တော်တို့ကြည့်ထားတာရှိတယ်ဆိုတော့ကျွန်တော်တို့ကနဆရာတို့ဆွေးနွေးခဲ့တဲ့ထောက်ပြခဲ့တဲ့အချက်တွေအောက်မှာဒီအကြိမ်တွေအောက်မှာဒီပြင်လို့နေလာကအကျင့်ပါတော့မှာဆိုတော့ဒီပင်လုံးနီလာခံကနေပြီးတော့လက်ရှိရှိနေတဲ့အခင်းအကျင်းအောက်မှာလောအောင်ပင်လုံးနီလာခံကနေကျွန်တော်တို့ထူးထူးခြားခြားဘယ်လိုကြားလာမလဲများမျှော်လင့်လို့ရနိုင်ပါဆရာ
ဒါတော့ခုနကကျွန်တော်ပြောခဲ့ပြီးသလိုပဲလေအခုကတော့ထူးခြားတာကမြို့သားဆင့်နိုင်ငံရေးဆွေးနွေးပွဲကလေးကဟိုရလနဲ့ချင်းရှိတာပေါ့အဲ့ဒါဒီပုံမှာနော် GMC နည်းနည်းသူတာလေးကိုဆွေးနွေးဆုံးဖြတ်တယ်ပါလေဒါလေးတော့ရှိနေမှာဒါပေမဲ့အဲ့ဒီလူနော်ထူးခြားချက်ကနောက်တစ်ခုကဒီအားနည်းတော်တဲ့ကိစ္စပါအဲ့ဒီလုံကဆိုလို့ရှိရင်သုံးပွဲရပြလို့ရှိရင်တက္ကသိုလ် question အားလုံးကပါတော်ဝင်ရအခုကတော့ကျွန်တော်တင်တာကမြောက်ပိုင်းဖွဲ့ခွန်တို့ဖွဲ့ကပါတော့မယ်လို့မထင်ဘူးဒီမြောက်ပိုင်းဖွဲ့ခွန်တို့ဖွဲ့မပါဝင်ဘူးဆိုလို့ရှိရင်အရင်ကသုံးဖွဲ့မပါဝင်တာတဲ့ပို့ပြီးညဉ့်ညဉ့်ရဲ့အတွက် impact ကပို့ပြီးတော့ဒီကျွန်တော်တို့အားမရစရာနော်စိတ်ကောင်းစရာဖြစ်နိုင်တယ်လို့ကျွန်တော်ယူဆပါတယ
်ကျွန်တော်ကတော့ဟိုတိုးတက်မှုဆိုတဲ့ဥစ္စာကဟိုကျွန်တော်တို့ညွှန်မှန်းတာကတော့တကယ်ကိုတိုင်းပြည်လုံးတွန်းချုံတဲ့အဲအတိုင်းသားလူမျိုးစုပေါင်းစုံတွန်းချုံတဲ့ညီညာကြီးကိုမျှော်မှန်းတာ哦အဲ့ဒီအတွက်ကတော့သိကြတယ်အခုဒီဒီနေ့နှစ်ဖန်ပေါ့နော်ဒီအမြန်အချိန်တိုကာလတွင်မှာရောက်အောင်မှာတော့မဟုတ်ဘူးဒါပေမဲ့အဲကြီးလိုက်တယ်ဆိုရင်ပဲဥမာဒီကျွန်တော်တို့တောင်ပိုင်းမှာဆိုရင် KNU အဖွဲ့ကြီးပေါ့ဒါနှစ်ပေါင်း60ကျော်လောက်အစိုးရကိုလက်နက်ကိုင်ဟိုတိုက်ခိုက်လာတဲ့ဟိုတဘာအရင်ဆိုအဖွဲ့ကြီးကသူကဥဆောင်ပြီးတော့မှဒါအပြစ်ခရရစေးကြီးတွေလုတ်ခဲ့တယ် NC စာချုပ်တွေလက်မှတ်ထိုးတယ်အခုလိုဥစားနိုင်ငံရေးဆွေးနွေးမှုတွေပေါ်ပေါက်လာတယ်အဲ့ဒီကာလမှာဟိုပဲတော်တော်ကိုထူးခြားတဲ့အကျိုးဆက်ဆိုတဲ့ဥစားနေမြေထဲမှာသွားကြည့်ရင်လည်းကျွန်တော်တို့ကဟိုတွေ့နေရပြီအဲ့တော့ဒီဒီချိန်မှာလည်းခုနကတော့လိုအခက်ခဲတွေရှိနေပေမဲ့လည်းဒါအထိုင်လျောက်တော့တိုးတက်မှုတွေရလိမ့်မယ်လို့တော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ရတဲ့ချိန်ကလည်းဒီလောက်ပဲဆိုတော့ကျေးဇူးအများကြီးတင်ပါတယ်
ဟုတ်ကဲ့ပါဟုတ်ကဲ့ပါ
ဟုတ်ကဲ့ပါ